NLD ဆိုရလက်ထက်ရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွန်းနဲ့ပြည်နယ်စီမံဘဏ္ဍာဝန်ကြီးတို့ကိုအာဂရိလိုက်စားမှုတွေနဲ့ထောင်ဒဏ်16နှစ်စီချမှတ်လိုက်ပါတယ်။အာဂရိလိုက်စားမှု၄မှုစီအတွက်တမှုကိုထောင်ဒဏ်၄နှစ်စီချလိုက်တာပါ။စီမံဘဏ္ဍာဝန်ကြီးဦးစိုးညွင့်လွင်ပေါ်နိုင်ငံတော်ပုံကံမှုပုံမှားတွေပါဝင်တခြားပုံမှားတွေအတွက်အစောပိုင်းတည်းကထောင်ဒဏ်38နှစ်ချထားပေးတာပါ။ဒီနေ့မှာတော့အာဂရိလိုက်စားမှုအတွက်တောင်ကြီးအကျဉ်းထောင်တဲကအထူးတရားဝန်ကနေပြစ်ဒဏ်ချလိုက်တာလို့ရှေ့နေကပြောပါတယ်။ရှန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုမက်ခင်ပြည်တွေပြောပြပါအောင်ခင်ဗျာ
။ NLD အစိုးရလက်ထက်ကရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွန်းနဲ့ပြည်နယ်စီမံဘဏ္ဍာဝန်ကြီးဦးစိုးညွန့်လွင်တို့ကိုအာဂရိလိုက်စားမှုတိုက်ဖျက်ရေးပုံမှန်55နဲ့တောင်ကြီးကျင်းထောင်တွင်အထူးတရားရုံးကနေဒီကနေ့ဇန်နဝါရီလ28ရက်နေ့မှာထောင်ဒဏ်16နှစ်စီပြစ်ဒဏ်ချလိုက်ပါတယ်။အီလီဂန်ရှိတဲ့နေရာကိုနိုင်ငံသားဝင်ကွင်းအတွက်ကန်ထရိုက်ပေးထားတဲ့ကုမ္ပဏီကကောက်ခံငွေကွာဟတာကိုအရေးယူဖို့ကြံကြတာနဲ့ပြည်နယ်စီမံကိန်းတွေချမှတ်ဆောင်ရွက်တဲ့နေရာမှာနိုင်ငံဘဏ္ဍာငွေစုံစုံနဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့သူတို့အပေါ်အာဂရိလိုက်စားမှုအမှု၄မှုစီနဲ့တရားစွဲခဲ့တာဖြစ်ပြီးတမှုစီအတွက်ထောင်ဒဏ်၄နှစ်စီချလိုက်တာလို့သူတို့ရဲ့ရှင်းတွေက VOA ကိုအတည်ပြုပြောပါတယ်
။ဟုတ်ကဲ့ဒီနေ့အမိန့်ချပါတယ်။အာဂရိပုံမှန်55နှစ်ပါ။အာဂရိပုံမှန်55ကို၄နှစ်ချပါတယ်။တမှုကို၄နှစ်ပေါ့။တမှုကို၄နှစ်ဆိုတော့သူတို့က၄မှုရှိတယ်ရှင့်။ဒီရှမ်းပြည်မှာလေဒီဒေါက်တာလင်းထွတ်ကလည်းလေးမှုရှိတယ်အဲစီမံဘဏ္ဍာဝန်ကြီးဦးစိုးညွန့်လွင်ကလည်းလေးမှုရှိတယ်အဲအဲ့တော့တမှုလေးနှစ်ဆိုတော့လေးမှုဆိုတော့16နှစ်ဖြစ်တာပေါ့ရှင်ဒေါက်တာလင်းထွတ်မှာအမှုရှိတော့ပါဘူးအဲ့ဒီဒီအာဂတိလေးမှုပဲငကြွေးရရှိတာပါစီမံဘဏ္ဍာဝန်ကြီးဦးစိုးလွင်ကတော့ခုနှစ်မှုရှိရတဲ့အဲမှာသုံးမှုကဒီဇင်ဘာ30ရက်နေ့ကချပြီးသွားပြီ
ရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွန်းနဲ့ပြည်내စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဦးစိုးညွန့်လွင်တို့ကိုအာဂရိလိုက်စားမှု၄မှုစီနဲ့ပြစ်ဒဏ်ချမှတ်ခဲ့ပေမဲ့အမှုစစ်ဆေးစဉ်ကဆွဆွဲချက်တွေအတိုင်းအာဂရိလိုက်စားရဲဆိုတာတတ်သိမပြနိုင်ခဲ့ဘူးလို့ရှင်းနေကပြောပါတ
ယ်။ဝီကြီးတွေကိုလက်ခံပြီးလက်ပေးလိုက်ယူလုပ်တယ်ဆိုတာတော့မပေါ်ဘူး။လုပ်ငန်းတာဝန်ရထမ်းဆောင်ရမှာနည်းနည်းပေါ်ကျော်တယ်ဆိုတာမျိုးလောက်တော့သုံးသပ်မယ်။ဒီအမှုတွေကတော့ပြန်မရဲ။ဟုတ်ကဲ့မဟုတ်ကဲ့ဆိုတာလေတိုင်းနဲ့ပြည်နယ်အသီးသီးအဝန်ကြီးချုပ်ဒီပုံလုံးတော့ဟိုအရေးယူကြတာပဲပေါ့အဲ့တော့ဒီအရေးယူရဲ့နေရာမှာတော့ဒီအဂတိတက်ချက်ရေးကော်မရှင်ကတော့သူတို့စစ်ဆေးတွေးရှိချက်တွေအရေးယူတာပေါ့အဲ့အဲ့ဒီအပေါ်မှာတော့ جماعه တို့ကသူတို့တွေးရှိပြမှန်နေမှားတယ် جماعه တို့ဘာမှမပြောလို့ဘူးအဲ့နောက်တစ်ခါဒီအမိန့်ချတဲ့တရားသူကြီးပေါ်မှာလည်းသူ့ရဲ့စီရင်တုံတရားအရာအဲ့ဒီအတွက်တော့ جماعه တို့ကဘာမှမပြောလို့ဘူးတို့တော့လည်းပေါ့နော်တရားစီရင်စနစ်တစ်ခုကောင်းဖို့ဆိုတာကကျမတို့နိုင်ငံပေါ်မှာမှူတည်ပါတယ်။ဆိုင်ရဲ့စီပွားရေးအခြေအနေလူမှုရေးအခြေအနေလူ့ခွင့်ရေးအခြေအနေအဲ့ဒါကြီးအားလုံးပေါ်မှာမှူတည်ပါတယ်။အဲ့ဒါကြီးအားလုံးကောင်းရင်တော့ကျမတို့တရားစီရင်ကောင်းမှာပါပါပဲ။ခုချိန်မှာတော့ကျမအနေနဲ့တော့သိုးတယ်လို့လည်းမပြောသင့်ဘူး။အောင်ကျမတို့ကြိုးစားမှာပါပဲ။
ပြည်내စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဦးစိုးညွန့်လည်းဟာနိုင်ငံတော်ပုံကံမှုပုံမှားတွေဖြစ်တဲ့122122ကကြီး122ခကွေစတဲ့ပုံမှန်၃ခုနဲ့2021ခုနှစ်ဒီဇင်ဘာလ30ရက်နေ့ကထောင်ဒဏ်34နှစ်ချခံရတဲ့အပြင်အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လုပ်မှုပုံမှန်905ခကွေနဲ့လည်းတရားစွဲခံထားရတဲ့အမှုနှစ်ခုအတွက်ထောင်ဒဏ်၄နှစ်ချခံခဲ့ရပါတယ်။အဲ့ဒီထောင်ဒဏ်38နှစ်အပြင်ဒီကနေ့နောက်ထပ်ထောင်ဒဏ်16နှစ်ချခံရတာပါ။အစိုးပိုင်းကချထားတဲ့ပြစ်ဒဏ်တွေအတွက်အယူခံတက်ဖို့ဆောင်ရွက်နေတယ်လို့ရှင်းနေကပြောပါတယ်။
ဟိုအယူခံတက်ဖို့လုပ်နေပါလေဒီလာဆန်းကိုအယူခံတက်မှာပါအဲဒီတုံ့ပြန်မှုကတော့ဟိုသူတို့စိတ်သက်ခွန်အားရောလူတမ်းမှရေရောကောင်းပါလေ
စစ်တပ်အာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီက NLD အစိုးရလက်ထက်ကတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေအပါအဝင်သက်ဆိုင်ရာပြည်နယ်တိုင်းဝန်ကြီးတွေကိုအာဂတိအမှုအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားစေတဲ့အမှုစတဲ့အမှုတွေနဲ့တရားစွဲထောင်ချနေတာပါမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကိုအာဂတိလိုက်စားမှု6မှုအတွက်ထောင်ဒဏ်18နှစ်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုကိုအာဂရိလိုက်စားမှု၃မှုအတွက်ထောင်ဒဏ်၉နှစ်စသဖြင့်အသီးသီးချမှတ်ထားပါရဲ့ရှင်
။မကင်ပြည်ထွေးပြောပြခဲ့တာပါ။